တူဂရကီနဲ့ဆီးရီးယားနှစ်နိုင်ငံအကြားလှုပ်သွားခဲ့တဲ့အားပြင်းငလျင်တန်းကြောင့်တည်ဆုံသူအရေအတွက်ဟာဒီကနေ့အထိ 9,000 ကျော်သွားပြီလို့ဖြစ်ပါတယ်။ဖေဖော်ဝါရီလ6ရက်တနင်္လာနေ့မနက်အစောပိုင်းမှာလှုပ်သွားခဲ့တဲ့ဒီငလျင်တန်းတင့်ခဲ့တဲ့နေရာတွေမှာကယ်ဆယ်ရေးဝန်ထမ်းတွေကအသက်ရှင်ကျန်ရစ်သူတွေကိုလိုက်လံရှာဖွေကယ်ဆယ်နေကြပါတယ်။ငလျင်လှုပ်ခဲ့တဲ့ဒေသတွေမှာရာသီဥတုကအေးခဲအမှတ်လောက်အထိအေးနေတဲ့အပြင်ဒီကနေ့မှလည်းပြင်းအားအနည်းဆုံး၄ရှိတဲ့နောက်ဆက်တွဲငလျင်အကျဉ်းရေ20ထပ်မနည်းနှစ်နိုင်ငံနယ်စပ်ဒေသတွေမှာထပ်လုခဲ့တယ်လို့ဆိုပါရယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကလည်းငလျင်တန်းခံခဲ့ကြရတဲ့တူရကီနဲ့ဆီးရီးယားနိုင်ငံတို့အတွက်အားပေးစကားပြောကြားလိုက်ပြီးအခုသေဆုံးတရာရခဲ့တဲ့အရေးအတွက်ဟာကျန်းရစ်သူမိသားစုအတွက်ခံစားနေရတဲ့ခြေကွဲဝမ်းနည်းမှုကိုဖော်ပြပေးနိုင်စွမ်းမရှိဘူးလို့ပြောပါရယ် WHO အနေနဲ့ဆေးဝါးအကူအညီတွေနှစ်နိုင်ငံစလုံးအတွက်လေရင်နဲ့ပို့ပေးမှာဖြစ်တဲ့အပြင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေလည်းဆက်လက်ကူညီသွားမှာဖြစ်တယ်လို့ဒီကနေ့ဂျနီဗာမြို့မှာပြုလုပ်တဲ့အစည်းအဝေးပွဲမှာ Mr. Ghebreyesus ကပြောပါရယ်တူရကီအရေးပေါ်ကယ်ဆယ်ရေးဌာနကတော့သူတို့ရဲ့ဝန်ထမ်းတွေကိုကုန်းချောင်းလေးချောင်းတို့ကနေငလျင်တန်းခံခဲ့ရတဲ့နေရာတွေကိုလည်းပို့ပေးနေကြောင်းပြောပါရရှင်။